မေရိကန်နိုင်ငံဟာထိုင်ဝမ်ကိုခင်မီစစ်လက်နက်တွေရောင်းချပေးပြီးအန်ဒီအေတွင်းနဲ့တွန်းပို့နေတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကဗုဒ္ဓနေ့မှာဆွတ်ဆွဲလိုက်ပါတယ်။အမေရိကန်ကစုစုပေါင်းဒေါ်လာ440ဒသမ2တန်းတန်ဖိုးရှိနောက်ဆုံးပေါ်စစ်လက်နက်တွေကိုထိုင်ဝမ်ကိုပိုင်အုပ်ချုပ်ခွင့်ရကျွန်းကိုအခုလက်တလုံးမှာရောင်းချဖို့ရှိနေတာပါ။ယင်းလက်နက်ငယ်တိုက်ခိုက်ရေးလက်နက်နဲ့ထောက်ပံ့ပို့ဆောင်ရေးပစ္စည်းတွေအတွက်အပိုပစ္စည်းတွေနဲ့အတူ30မီလီမီတာခရမ်းမီးကျောက်တွေနဲ့ဆက်ဆက်ပစ္စည်းတွေကိုအမေရိကန်နိုင်ငံကြီးဌာနကထိုင်ဝမ်အတွက်ရောင်းချပေးဖို့အတည်ပြုခဲ့တာပါအမေရိကန်ဟာတရုတ်နိုင်ငံရဲ့အဓိကစွန့်ရင်ချက်တွေကိုလစ်လျူရှုကာတရုတ်ရဲ့ပြည်တွင်းရေးကိုရိုင်းပြစော်ကွာစွာနဲ့ဝင်ရောက်ဆွတ်ဖက်ပြီးထိုင်ဝမ်ရေလက်ကျမ်းမှာတမင်သက်သက်တင်းမာမှုတွေတိုးအောင်လုပ်နေတယ်လို့တရုတ်ကာကွယ်ရေးဌာနပြောခွင့်ရဗိုလ်မှူးကြီးတန်ကေဖေးကပြောပါတယ်ဒီအတွက်အမေရိကန်အစိုးရကိုတန်တမာနည်းအရာမချေနှက်ချောင်းပြင်းပြထန်ထန်ကန့်ကွက်ထားတယ်လို့လည်းပြောပါတယ်ဒါဟာထိုင်ဝမ်ကိုဘေးဥပါ6ထက်အရှိန်မြင့်ပြီးတွန်းပို့လိုက်တာနဲ့တူတယ်လို့ဗိုလ်မှူးကြီးတန်ရဲ့ကြေညာချက်ကိုဝန်ကြီးဌာနရဲ့ website မှာဖော်ပြထားပါတယ်။အင်အားသုံးပြီးထိုင်ဝမ်လွတ်လပ်ရေးယူမယ်ဆိုတာကစန္ဒရှိတဲ့စိတ်ကူးတသက်ဖြစ်ပြီးကြာရှုံးမှုနဲ့ကြုံတွေ့ရမှာဖြစ်ကြောင်းတရုတ်ဘာသာစကားနဲ့စံအသုံးနှုန်းဝေါ်ဟာရတွေကိုတုံးကထုတ်ပြန်ချက်မှာရေးသားထားပါတယ်ရှင်။